ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံအတွက်တတိယအကြိမ်မြောက်ပေးအပ်တဲ့ Human Award ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကလူခွင့်ရေးဆောင်ရွက်နေတဲ့ဒေါ်နံပူဥရောပဆန်းအောင်နဲ့ဥအောင်ကျော်မိုးတို့၃ဦးရရှိသွားပါတယ်။ဆုပေးပွဲမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအတွက်တတိယကြိမ်မြောက်ချီးမြှင့်တဲ့ရှူမန်လူခွင့်ရင်းနဲ့ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးနေမှာဒီနေ့ဖေဖော်ဝါရီ14ရက်ညနေပိုင်းမှာကျင်းပတာပါတပ်မတော်ဝတ္ထုဖြတ်မှုနဲ့ထောင်ချောက်လာကြနေတဲ့ကချင်စစ်ပွဲတွင်ပိတ်မိနေတဲ့ဒေသခံတွေလူမျိုးဖို့ကူညီဆောင်ရွက်နေတဲ့ထွဲ့ဂျန်နာဖောင်ဒေးရှင်းဒါရိုက်တာဒေါ်နန်ဘူးငြိမ်းချမ်းရေးအတွက်တကြွအလှုပ်ရှားသူဦးအောင်ကျော်မိုးနဲ့လူခွင့်ရေးကာဝယ်ပြောဆိုသူဦးရောဘတ်ဆောင်တို့၃ယောက်ကဒီနေ့အတွက်ဆုကိုရရှိခဲ့တာပါဒီစုအတွက်ရွေးချယ်တဲ့နေရာမှာတက်ကြွလှုပ်ရှားသူတွေသူတေတီနိုင်ငံရေးသမားတွေလူမှုရေးအသင်းဖွဲ့ကသူတွေသတင်းသမားတွေရှေ့နေတွေနဲ့ရဲရွာခေါင်းဆောင်တွေကထင်ရှားရသူတွေကိုဥရောပသမဂ္ဂနိုင်ငံတွေကပူးကျွေးရွေးချယ်ခဲ့တာဖြစ်ပါတယ်ဒီစုရရှိရတဲ့အတွက်တရားလွှတ်တော်ရှေ့နေဥရောပဆောင်ကအခုလိုပြောပါတယ
်ကျွန်တော်ကတပတ်တလန်းကနေလူ့ခွင့်ဆိုင်ရာဥပဒေကိစ္စရပ်တွေ Rule of Law တွေကြိုးပမ်းဆောင်ရွက်နေပါတယ်အဲ့ဒီလိုဆောင်ရွက်နေချိန်မှာအသက်အန္တရာယ်ကိုအမျိုးမျိုးချင်းချောက်မှုတွေဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာသမကတယ်လီဖုန်းညီနဲ့လည်းပဲရင်းဆိုင်နေရပါတယ်ရင်းဆိုင်နေရပေမဲ့လို့ကျွန်တော်အနေနဲ့နောက်ဆုံးသွားမှလည်းမဟုတ်ဘူးအခုလို EU နိုင်ငံတွေကပေးအပ်လိုက်တဲ့ဂုဏ်ပြုဆုနဲ့အတူဂုဏ်ယူစွာနဲ့ရှေ့ကိုဆက်လက်လှုပ်ဆောင်သွားမယ်လို့ကျွန်တော်ကတိပြုပါတယ်
ဒီစုရရှိသူ၃ယောက်ဟာလူခွင့်ရချိုးပေါမှုတွေကိုရပ်တန့်ပေးဖို့တောင်းဆိုနေတဲ့သူတွေဖြစ်တဲ့အတွက်ဒီစုနဲ့ထိုက်တန်တယ်လို့2019ခုနှစ်ကအလားတူရှူမန်လူခွင့်ရစုရရှိခဲ့သူညီညွတ်ချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်ဂျူရီရဲ့အခွင့်အရေးချိုးဖောက်ခံရမှုကိုတောင်းဆိုမှုကြောင့်ဖြစ်တဲ့အတွက်ပေးအပ်တယ်လို့ကျွန်တော်ယုံကြည်တယ်ပေးလဲပေးတင်ပါတယ်အကြောင်းလဲဆိုတော့ငြိမ်းချမ်းရေးတောင်းဆိုခြင်းကရာဇဝတ်မှုမဟုတ်ပါဘူးလူတိုင်းနဲ့သက်ဆိုင်သောအခြေခံကျတဲ့လူခွင့်တရားဖြစ်တယ်အဲ့ဒီပြကြောင်မလို့ဒီစုကသူတို့တော်ရောက်နဲ့ထိုက်တန်တယ်လို့ကျွန်တော်ယုံကြည်ပါတယ
်ရှူမန်လူခွင့်ရေးစုကတော့ပြင်သစ်နိုင်ငံရဲ့ဝန်ကြီးဟောင်းနဲ့ဥရောပသမဂ္ဂတည်ထောင်သူဖြစ်တဲ့ရောဘတ်ရှူမန်နာမည်ကိုဆွဲပြီးပေးခဲ့တာပါငြိမ်းချမ်းရေးဒီမိုကရေစီနဲ့လူခွင့်ရေးကိုကာဝယ်သူတွေရဲ့စွမ်းဆောင်ရည်ကိုအတိအမှတ်ပြုရတဲ့အနေနဲ့ဥရောပသမဂ္ဂ260ပြည်အထိမ်းအမှတ်2019ခုနှစ်ကစလို့နှစ်စဉ်ပြည့်လာခဲ့တာပါ။ဒါကြောင့်မြန်မာနိုင်ငံအတွင်းဒီမိုကရေစီတရားဝတ္ထုစုမှုရေးလူ့အခွင့်အရေးငြိမ်းချမ်းရေးနဲ့မတူကွဲပြားမှုတွေကိုမြင့်တင်တဲ့နေရာမှာထူးချွန်ပြောင်ပြောင်းတဲ့သူတွေကိုရွေးချယ်ချီးမြှင့်ခဲ့တာဖြစ်ပြီးတခြားကမ္ဘာနိုင်ငံကအပြောင်းလဲလူရာရဲ့သူတွေနဲ့ကွန်ရက်တစ်ခုဖန်တီးနိုင်ဖို့လည်းရည်ရွယ်တာဖြစ်ပါတယ်။ဒီနှစ်မြန်မာနိုင်ငံအတွက်တတိယကြိမ်မြောက်စုပွဲမှာဆုရရှိသူ၃ဦးနဲ့ပါဆိုရင်ရှူမန်ဆုရှင်မြန်မာနိုင်ငံသား၉ဦးရှိသွားပြီဖြစ်ပါတယ်။